ဒါပေါင်းများစွာကြာအောင်နိုင်ငံရေးအခြေအနေရှင်မတူနောက်မဆုတ်ဖြစ်နေခဲ့ပြီးတဲ့နောက်ထိုင်းစစ်တပ်ကအိမ်ဆောင်အစိုးရကိုအာဏာသိမ်းဖျောက်ချခဲ့ပြီးနောက်တည့်ရက်တောက်ကြနေမှာထိုင်းနိုင်ငံရဲ့ဗန်ဒောင်ငွေကြီးအစုရှယ်ယာဈေးကွက်တွေကတတိနဲ့တုံ့ပြန်ခဲ့ကြပါတယ်။နိုင်ငံရေးတည်ငြိမ်မှုသာပြန်ဖြစ်လာမယ်ဆိုရင်ရေရှည်ဖွံ့ဖြိုးတိုးတက်မှုကိုပြန်အသက်သွင်းနိုင်လိမ့်မယ်လို့မျှော်လင့်ပြီးစီးပွားရေးပညာရှင်တွေကတော့တတိကြီးစွာနဲ့ရင်ခုန်နေကြဆဲရှိပါတယ်။တောက်ကြနေကဈေးကွက်အခြေအနေဟာလာပေါင်းများစွာကြာအောင်နိုင်ငံရေးပဋိပက္ခတွေဖြစ်နေခဲ့တဲ့အပေါ်တုံ့ပြန်ချက်ဖြစ်ခဲ့တယ်လို့ဘန်ကောက်မြို့တော်အခြေဆိုင် SC Securities Company ကအယောင်ဌာနအမှုဆောင်ညွှန်ကြားရေးမှူး Vikas Kawathara ကပြောပါတယ
် It opened a bit weak but we are not down like 1.1%you can't really
ဒီကဖုန်းနဲ့ချိန်မှာနည်းနည်းလေးနေမိမယ်တိတိကျကျမှတရားကန်လုံးလောက်ပဲရှိရပါဒါကိုကြည့်ပြီးတော့အာနာသိန်းတဲ့ပုံမှာနိုင်ငံခြားသားတွေကြိုက်တယ်မကြိုက်ဘူးဆိုတာပြသနေရဲဆိုတာတကယ်တမ်းပြောလို့မရပါဘူး။တရားခိုင်နှုန်းဆိုတာကတုံ့ပြန်ချက်လို့တော့မပြောနိုင်ပါဘူး။ကုန်သွယ်မှုပမာဏကလည်းကောင်းပါလေ။ဒီသခင်တွေကအခြေအနေတစ်စုံလုံးပေါ်မှာတိတ်ကိုစိတ်ပြတ်နေတာမလို့လဲ။အာနာသိန်းတာကိုကျိုးဆိုပါတယ်။ဒီသခင်တွေဆိုတာဘန်ကောက်လူတွေကိုဆိုလိုတယ်ဆိုတာကိုလည်းမမေ့ပါနဲ့။ဘန်ကောက်လူတွေအများစုကအခြေအနေတွေပေါ်မှာမတူကွဲပြားတဲ့အမြင်တွေလည်းရှိကြပါတယ်
။သတင်းပတ်ပေါင်းများစွာကြာခဲ့တဲ့ဆန္ဒပြပွဲတွေဖေဖော်ဝါရီလကကျင်းပခဲ့တဲ့မအောင်မမြင်ရွေးကောက်ပွဲလူ30နီးပါးတေဆုံးပြီးရာပေါင်းများစွာတင်ရရခဲ့တဲ့နိုင်ငံရေးအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံရဲ့စီးပွားရေးဟာဆုတ်ယုတ်ကျဆင်းမှုနဲ့ရင်ဆိုင်နေရတာပါပဋိပက္ခကြောင့်ရင်းနှီးမြှုပ်နှံသူတွေနဲ့စားသုံးသူတွေရဲ့ယုံကြည်မှုအညွန်ကိန်းကျသွားတာနဲ့အမျှ2023ခုနှစ်နောက်ဆုံး3လပတ်နဲ့နှိုင်းယှဉ်မဲဆိုရင်ဒီနှစ်ပထမ4လပတ်မှာထိုင်းစီးပွားရေးဟာ200ခန့်နှုန်းကျော်ကျသွားခဲ့တယ်လို့စီးပွားရေးဆိုင်ရာတနိုင်ငံလုံးအဆင့်ပညာရှင်အဖွဲ့အဖွဲ့ကပြောထားပါတယ်ထိုင်းနိုင်ငံအတွက်စိန်ခေါ်မှုကရေရှည်စီးပွားရေးတည်ငြိမ်မှုစီဥတည်သွားဖို့ဖြစ်တယ်လို့ထိုင်းကူးတန်းရောင်းဝယ်ရေးတက္ကသိုလ်ရဲ့ညွှန်ကြားရေးမှူးထနာဘတ်ဖိုနူချိုင်ကပြောပါတယ
် In Thailand right now I think the big question of Thailand is how can Thai economy grow
အခုလက်ရှိထိုင်းနိုင်ငံမှာအကြီးမားဆုံးမိဂုံးကထိုင်းစီးပွားရေးဟာတာရှည်ခံနိုင်မဲ့လမ်းကြောင်းနဲ့ဘယ်လိုမျိုးကြီးထွားလာနိုင်မလဲဆိုတာပါဒါတဲ့ကိုအရေးကြီးတဲ့မိဂုံးပါဒီအာနာသိမ့်မှုကရေရှည်မှာထိုင်းနိုင်ငံရဲ့အခြေအနေကိုပိုပြီးတည်ငြိမ်တဲ့အခြေအနေမျိုးရောက်စေသင့်ပါတယ်။ထိုင်းနိုင်ငံကြီးမှာကောင်းမွန်တဲ့အဖြစ်တစ်ခုရဖို့ရာကထိုင်းလူထုနဲ့လူအဖွဲ့အစည်းတွေအတော်လေးခက်ခဲပါတယ်။ဒါကြောင့်တည်ငြိမ်တဲ့နိုင်ငံရေးအခြေအနေသာရှိမယ်ဆိုရင်ရေရှည်မှာထိုင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူဖြစ်ပါလိမ့်မယ်
။ထိုင်းနိုင်ငံမှာပုံမှန်လေပတ်လှုပ်ဆောင်တဲ့အစိုးရတည်းရမရှိတာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတည်းကပါ။ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့ထားတဲ့လွှတ်တော်တည်းရမရှိတာကြောင့်အရေးကြီးတဲ့ဗန်ဒောင်ငွေကြီးနဲ့အသုံးစရိတ်အစီအစဉ်တွေရှေ့မဆက်နိုင်ပါဘူးစီးပွားရေးအတွက်အဓိကမောင်းနှင်အားတစ်ခုဖြစ်တဲ့အစိုးရသုံးဆွဲမှုဟာ20ရာခိုင်နှုန်းကျသွားခဲ့ပြီးပုဂ္ဂလိကသုံးဆွဲမှုကလည်းအားနည်းသွားခဲ့ပါတယ်ဒီပရင်းနှီးမြှုပ်နှံသူတွေဟာမကြသေးခင်နှစ်တွေအတွင်းနိုင်ငံရေးအရပိုပြီးတည်ငြိမ်လာခဲ့တဲ့ဖိလစ်ပိုင်နဲ့အင်ဒိုနီးရှားနိုင်ငံတွေအပါအဝင်ဒေသတွင်းတခြားအလားအလာရှိတဲ့နေရာတွေကိုကြည်လာကြပြီလို့လေလာသုံးသက်သူတွေကပြောပါတယ်ထိုင်းနိုင်ငံစီလာဖို့နဲ့ရင်းနှီးမြှုပ်နှံဖို့ကြည်နေကြတဲ့ပြည်ပစီးပွားရေးသမားတွေဟာမရေမရာအခြေအနေတွေကြောင့်အစီအစဉ်တွေကိုပြန်ပြီးဆန်းစစ်လာဖို့ရှိတယ်လို့ထိုင်းနိုင်ငံအခြေဆိုင်ဩစတြေးလျကုန်သွယ်ရေးဆိုင်ရာအကြီးအကဲမဟာမင်းကြီး Greg Wallace ကပြောပါတယ
် What it comes down to whether there's short term concerns that people might have about whether they would travel here for
လူတွေမှာရှိနေတဲ့ကာလတို့ဆိုရင်ချက်တွေကတော့အခမ်းအနားတွေစီးပွားရေးဆိုင်ရာဆွေးနွေးပွဲတွေအတွက်ဒီကိုလာကြမှာလားဆိုတော့ပါဒီကိစ္စတွေပေါ်သူတို့ဆုံးဖြတ်ချက်ချရပါလိမ့်မယ်နောက်တစ်ခုကတော့ကုမ္ပဏီတွေအနေနဲ့ထိုင်းနိုင်ငံအတွက်သူတို့ရဲ့ရေရှည်စီမံကိန်းကိုပြန်ဆန်းစစ်ပြီးဘာဖြစ်နေတယ်ဆိုတဲ့အပေါ်အခြေခံပြီးတော့အပြုသဘောလားဓမ္မမို့နှုတ်လက္ခဏာဆောင်တာလားပြန်ပြီးတော့သုံးသပ်ကြရပါလိမ့်မယ
်ထိုင်းနိုင်ငံရဲ့ခီးသွွားနဲ့ကဘာလက်ခီးတဲ့လုပ်ငန်းဟာလည်းဖိအားပေးခံနေရပါပြီပြီးခဲ့တဲ့သတင်းပတ်အစောပိုင်းမှာစစ်ဖက်ကစီးအုပ်ချုပ်ရေးဥပဒေကိုထုတ်ပြန်ခဲ့တာဟာခရီးသွားနဲ့ကုသံရောင်းဝယ်ရေးဆိုင်ရာအာမခံမူဝါဒတွေနဲ့သဘောတူညီချက်တွေအပေါ်တက်ရောက်ချေရှိနိုင်ပါတယ်။မကြသေးခင်လတွေအတွင်းနိုင်ငံရေးပဋိပက္ခတွေပြင်းထန်နေချိန်မှာနိုင်ငံ40လောက်ကထိုင်းနိုင်ငံစီခရီးသွားသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ဟောင်ကောင်စက်မှုလုပ်ငန်းကောင်စီကတောက်ကြနေမှာအနီရောင်အဆင့်ခရီးသွားသတိပေးချက်ထုတ်ပြန်ခဲ့တာကြောင့်ထိုင်းနိုင်ငံစီအုပ်စုလိုက်လာရောက်မဲ့ခီးစဉ်တွေအလုံးကိုပယ်ဖျက်ခဲ့ပါတယ်။စင်ကာပူနိုင်ငံသားရေးဌာနကလည်း ထိုင်းနိုင်ငံစီခီးသွားမဲ့သူတို့ရဲ့နိုင်ငံသားတွေကိုအလေးနဲ့ပြန်စင်စားဖို့အကြံပေးခဲ့ပါတယ်။ခီးသွားအစီအစဉ်တွေပုံမှန်အတိုင်းလည်ပတ်လှုပ်ဆောင်ခဲ့ပေမဲ့အလားအလာကတော့မရေမယာဖြစ်နေတော့မယ်လို့ Asian Trails ခီးသွားလုပ်ငန်းအုပ်စုရဲ့အမှုဆောင်အရာရှိချုပ် Lauren Quinzel ကပြောပါတယ်။
We were able to run all our transfers without any problems to and from all airports in Thailand. So actually operations.
Thailand လေးစိတ်အလုံးကနေကျွန်တော်တို့ခီးတွေရဲ့အဝင်ထွက်တွေအလုံးကိုဘာပြဿနာမှမရှိပဲကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်။ခီးစဉ်ပယ်ဖျက်တာတွေကနေဘလို့တည့်ရောက်မှုတွေရှိလာမလဲဆိုတာကတော့လက်ရှိမှာကျွန်တော်တို့မသိပါဘူး။ဘာဖြစ်မဲ့ဆိုတာကိုခံမှန်းသုံးသပ်ဖို့ကတိတ်ကိုခက်ခဲပါတယ်
။အခြေအနေတစ်စုံလုံးအနေနဲ့ဆိုရင်တော့ခီးသွွားအစီအတွက်ဟာနိုင်ငံတော်ဝန်မှာအနေငယ်ပဲကြာသွားပါသေးတယ်။ဒါပေမဲ့လည်းအထူးသဖြင့်ဘန်ကောက်မြို့တော်မှာဟိုတယ်ခန်းတွေကိုကြိုတင်ပြီးတော့ဆယံတက်ထားတာတွေကိုပယ်ဖျက်တာတွေအများအပြားရှိခဲ့ပြီလို့ထိုင်းဟိုတယ်လုပ်ငန်းရှင်များအသင်းကပြောထားပါတယ်။